နိုင်ငံတော်တမန်ငန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်တဲ့စတင်ချိန်ပါမယ်အာဆီယံထိပ်သီးစီးပွားနဲ့ဆက်ဆက်စီးပွားတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်နိုင်ငံကိုရောက်ရှိသွားပါပြီစတင်နဲ့စနေနေ့ချိန်ပါမယ်အာရှပစိဖိတ်စီးပွားပူးပေါင်းဆောင်မှုအေပက်ကတိညီလာခံတက်ရောက်ဖို့တော်ဆန်းစုကြည်ဒါနန်မျိုးကိုဒီကနေ့ပဲရောက်သွားခဲ့တာပါအေပက်ညီလာခံပြင်ဖိလစ်ပိုင်နိုင်ငံမှာ73ရက်ကနေ19ရက်နေ့ထိချိန်ပါသွားမယ်32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုလည်းတော်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံဒီခါဒီနေကမတိမငြိအခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရသည့်ပြဿနာပေါ်နေရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံကဖိအားတွေဆက်လက်ထွက်ပေါ်နေကြမှာပဲနိုင်ငံကခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံတွေကိုတက်ရောက်ဖို့တော်ဆန်းစုကြည်ရောက်လာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံကနဲ့ဒေသခံကခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတော့နိုင်ငံကအသံဝင်ကအာရုံစိုက်နေတဲ့ဒီခါဒီနေကအချက်တဲတွေကိုဆွေးနွေးကြည့်လိုက်မယ်လို့လည်းမျှော်လင့်မှုတွေရှိနေပါတယ်လက်ပါမှာတော့ကရီးယားဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တိကျတွေ့ဆုံမှာဖြစ်ကြောင်းလည်းကရီးယားနိုင်ငံကလာရတဲ့နေ့ကပေါ်ပြနေကြတာပါမြန်မာနိုင်ငံလည်းအဖို့ဝင်ဖြစ်ပါဝင်တဲ့အာဆီယံအသင်းနဲ့ဆက်ဆက်စည်းဝေးပွဲတွေအတွင်းရွှေချာရေးဦးစားပေးပြောဆိုဖို့လည်းနိုင်ငံကလွတ်ခွင့်လွှတ်ရှာမှုဖော်တခုဖြစ်တဲ့ Human Rights Watch ကဒီနေ့ရက်စနေ့ကြေညာချက်ဆောင်ထုတ်ပြန်တိုက်တွန်းတာပါတယ်အခြားတိုင်းမှာပြပောင်းများစွာအတွင်းအစိုးရသောလွတ်ခွင့်ရေးပြဿနာတခုဖြစ်တဲ့ရွှေချာရေးကိုနိုင်ငံကခေါင်းဆောင်တွေအလေးထားပြောဆိုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်